ယူကရိန်းဘက်က drone နဲ့ဓာစီနဲ့ချီပြီးတိုက်ခတ်တာကြောင့် Rostov ဒေသမှာရှိတဲ့ Novosibirsk ရေနံချက်ဆက်ယုံဒီကနေ့မိလောင်သွားတယ်လို့ရုရှားဒေသဆိုင်ရာအာဏာပိုင်ကပြောဆိုပါတယ်။တိုက်ခိုက်မှုကြောင့်တယောက်ထိခိုက်ဒဏ်ရာရရှိသွားပြီးဆက်ယုံကိုလည်းနောက်ပိုင်းမှာမိငိမ့်တက်နိုင်ခဲ့တယ်လို့ဆိုပါတယ်။ရုရှားကာကွယ်ရေးဝန်ကြီးဌာနကတော့ Rostov ဒေသမှာယူကရိန်းရဲ့ drone 36စင်းအပါအဝင်စုစုပေါင်း drone 84စင်းကိုနှစ်နိုင်ငံနယ်စပ်တစ်ချောင်းမှာရှိတဲ့ branch Begov ဒေသတွေအပါအဝင်ဒေသ6ခုကိုပစ်ခတ်ခဲ့တယ်လို့ဒီကနေ့ပြောပါတယ်။ယူကရိန်းဘက်က drone နဲ့တိုက်ခိုက်မှုကြောင့်လူနေအိမ်တွေအတော်များများပျက်စီးသွားခဲ့တယ်လို့ Belgorov အုပ်ချုပ်ရေးမှူးက Telegram ကနေတဆင့်ပြောပါတယ်။ဒီချိန်ထဲမှာပဲရုရှားရဲ့ drone 85စင်းနဲ့က45စင်းကိုယူကရိန်းရဲ့လေကြောင်းရန်ကာကွယ်ရေးအဖွဲ့ကပစ်ချနိုင်ခဲ့တယ်လို့ယူကရိန်းစစ်တပ်ကလည်းဒီကနေ့ပြောပါတယ်။ရုရှားကယူကရိန်းနိုင်ငံတဝန်ဒေသတော်တော်များများကိုပြစ်မှတ်ထားပြီးမနေ့ကကတိုက်ခိုက်ခဲ့ပါတယ်။ဒါအပြင်ရုရှားဘက်ကပစ်ခတ်တဲ့ဒုံးကျည်တွေကြောင့်ဒင်းညက်ပက်ပရတ်နဲ့ဆူမီဒေသမှာရှိတဲ့လူနေအိမ်တွေနဲ့စီပင်အဆောက်အအုံတစ်ခုထိခိုက်ပျက်စီးသွားတယ်လို့လည်းပြောဆိုပါတယ်။